Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ13ရက်သတင်းလာနေညပိုင်း 9:20 စီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလမီတာ190ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမအေးသနာကြပါရှင်ဂရင်းနိုင်ငံရဲ့ငွေကြေးပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ထိပ်သီးဆွေးနွေးပွဲတစ်ခုအများဆုံးကျင်းပခဲ့ကြပြီးတဲ့နောက်မှာတော့ဂရင်းနဲ့ဥရောပနိုင်ငံတွေတတိယငွေကြေးထောက်ကူအစီအစဉ်တစ်ခုကိုသဘောတူလိုက်ကြပါတယ်ကမ္ဘောဒီးယားနိုင်ငံမှာအငင်းပွားဝယ်ဥပဒေမူကြမ်းတစ်ခုကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ်နန်းလာရေ
ကောင်းပါပြီရှင်လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တော်ဖို့ဆုံးဖြတ်ခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေမဲဆန္ဒနယ်မြေတွေမှာဝင်ရောက်ရွေးခန့်သွားမယ့်ကိစ္စနဲ့ပတ်သက်လို့ကတော့
CRPD မှာကျွန်တော်တို့နဲ့တောင်းဆိုတောက်ခံခဲ့တဲ့အခက်အခဲကာလမှာပူးပေါင်းခဲ့တဲ့ပါတီကောင်းဆောင်တွေရွေးကောက်ပွဲဝင်ခဲ့မယ်ဆိုရင်တော့ကျွန်တော်တို့ဖိတ်တ
ဲ့ NLD ပြောခွင့်ရဦးညာဝင်းပါရှင်အပြောင်းအဆိုကိုမကြာခင်တင်ပြပေးမှာပါဒါအပြင်2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာ NLD ဝင်ရောက်ရှင်ပြိုင်မယ်လို့ဆုံးဖြတ်လိုက်တဲ့အပေါ်လူထုအတော်များများကကြိုဆိုလိုက်တဲ့သတင်းနဲ့အတူကြံ့ခိုင်ဖွံ့ဖြိုးရေးပါတီဖက်ကရွေးကောက်ပွဲဝင်မဲ့ကုစရဲလောင်းတွေအကြောင်းခံမှန်းပြောဆိုမှုတွေနဲ့အတူနောက်ဆုံးမှာတော့ကချင်ပြည်နယ်ဘက်ကမငြိမ်းသေးတဲ့တိုက်ပွဲအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်ခုရင်ဆုံးတော့တင်းလာနေတဲ့တိုင်းရောက်သတင်းတွေကိုမအေးတန်တာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင်
ဂရင်းနိုင်ငံရဲ့ငွေကြေးပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ထိပ်သီးဆွေးနွေးပွဲတစ်ခုအများဆုံးကျင်းပခဲ့ကြပြီးတဲ့နောက်မှာဂရင်းနဲ့ဥရောပနိုင်ငံတွေတတိယငွေကြေးထောက်ကူအစီအစဉ်တစ်ခုကိုသဘောတူလိုက်ကြပါတယ်။၁၈နှစ်ကြာအောင်ပြောဆိုဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအားလုံးတညီတညွတ်ထဲထောက်ခံခဲ့တဲ့သဘောတူညီမှုရခဲ့ကြတယ်လို့ EU ဥရောပသမ္မတဥက္ကဋ္ဌအဒေါ်နာတက်စ်ကဘရပ်ဆဲလ်မြို့တော်ကနေဒီကနေ့ပဲပြောသွားတာဖြစ်ပါတယ်။ဂရင်းအတွက်သိက္ခိုလ်လိုအပ်နေတဲ့အဆိုပြုဒေါ်လာတန်တသိန်းနီးပါးရရှိဖို့အတွက်ဂရိတို့ကခက်ခဲတဲ့ပြည်ပြင်ပြောင်းလဲမှုတချို့ကိုလှုံ့ဆော်မှုသဘောတူခဲ့ပါတယ်။အစိုးရသတင်းတချို့မှာတော့ဒီငွေကြေးထောက်ကူအစီအစဉ်မှာ IMF ငွေကြေးရံမုံငွေအဖွဲ့ရှေ့လျှောက်ဘလို့ပါဝင်ပတ်သက်မလဲဆိုတာကိုတော့သဘောတူညီမှုတစ်ခုမရခင်မှာအရင်ဆုံးညှိနှိုင်းရမယ်လို့ပြောကြပါတယ်။ဂရိအစိုးရကဒေါ်လာတန်5,600ကိုနောက်ပိုင်းမှာပုဂ္ဂလိကပိုင်လုပ်ငန်းတွေအဖြစ်ပြောင်းလဲပြဖို့အဆိုပြုချက်ကိုလည်းအရင်သဘောတူညီမှုယူရမယ်လို့ဆိုပါတယ်။အခုသဘောတူညီမှုရဲ့တစိ့တစ်ပိုင်းဖြစ်နေငွေကြေးထောက်ကူအစီအစဉ်မှာ IMF ကအပြည့်အဝပါဝင်ဆောင်ရွက်မှာကိုဂရိအနေနဲ့ဆက်ပြီးတော့ကန့်ကွက်လို့မရတော့ပါဘူး။ဂရိနိုင်ငံမှာအကောက်ခွန်စနစ်နဲ့ပင်စင်စနစ်တွေပြန်လည်ပြုပြင်ရင်းလုံဆောင်မှုအချက်တွေပါဝင်တဲ့ဒီသဘောတူညီချက်ကိုဂရိလွှတ်တော်ကအတည်ပြုထောက်ခံဖို့ဝန်ကြီးချုပ်စီပရက်စ်အခုကြိုးပမ်းရမှာတော့မယ်။လွှတ်တော်ရဲ့ထောက်ခံချက်ရပြီဆိုရင်တော့သူတို့အတွက်ရံမုံငွေကိုဥရောပ18နိုင်ငံကလွှဲပြောင်းပေးဖို့ဝန်ကြီးချုပ်ဆက်ပြီးတော့စ조사ရမှာဖြစ်ပါလိမ့်ရှင်။
အချင်းယူဆွေးနွေးညီနိုင်နေရတဲ့အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာပြည်စုံတဲ့သဘောတူညီမှုတရက်အပိသက်ချမှတ်ပြီး18လကြာဆွေးနွေးမှုတွေအဆုံးသတ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကစိတ်ဆက်ညီနိုင်သူတွေဒီကနေ့တင်းလာနေမှာဆက်လက်စ조사နေပါတယ်။အီရန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအဘတ်စ်အရာချီကတော့သဘောတူညီချက်ရဖို့သူမျှော်လင့်ပေမဲ့လို့တချို့ကိစ္စရပ်တွေမှာညီလိုက်လို့မရသေးတဲ့အကြောင်းနဲ့ဒီကနေ့မကုန်ခင်ဆုံးဖြတ်ချက်တရချနိုင်မလားဆိုတာကတိမပေးနိုင်ဘူးလို့ဆိုပါတယ်။ဒီကနေ့တင်းလာနေကိုအပိသက်သဘောတူညီမှုရယူဖို့အတွက်နောက်တစ်ချိန်နောက်ဆုံးရင်းအဖြစ်ညီနိုင်သူတွေကသတ်မှတ်ထားပါတယ်။သတ်မှတ်ရထပ်တုပ်ဖို့ကတော့ဘယ်သူကမှစဉ်းစားမထားဘူးလို့အီရန်နိုင်ငံခြားရေးဌာနအရာရှိတဦးဖြစ်တဲ့အလီရဇာမီရူဆက်ဖီကပြောပါတယ်။ဒီတော်တွင်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့ကောင်းမွန်တဲ့သဘောတူညီချက်တရရနိုင်တဲ့အခြေအနေရှိတယ်လို့ပြောဆိုသလိုညီနိုင်ဆွေးနွေးမှုတွေနောက်ထပ်အချိန်မကြာသင့်တော့ဘူးလို့ပြောပါတယ်။Mr. Wang Yi နဲ့အတူ American ပြင်သစ် Russia နဲ့ Germany နိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေက Vienna မြို့မှာတင်းလာနေလည်းမတိုင်ခင်မှာအပိသက်ဆွေးနွေးပွဲတရပြုလုပ်ခဲ့ကြပါတယ်ဗြိတိန်နိုင်ငံခြားရေးဝန်ကြီး Philip Hammond ကတော့တင်းလာနေနောက်ပိုင်းဆွေးနွေးပွဲကိုပဲတက်ရောက်ဖို့ရှိပါတယ
်ဣရန်နိုင်ငံမှာ Ramadi နဲ့ Fallujah မြို့တွေအပါအဝင်ဒေသတော်တော်များများကိုသိမ်းပိုက်ထားတဲ့ IS Islamic စစ်သွေးကြွားတွေလက်ထဲကနေပြီးတော့နိုင်ငံအနောက်ပိုင်းအမ်ဘာပြည်နယ်ကိုပြန်သိမ်းယူဖို့စစ်ဆင်ရေးစတင်ပြီလို့ဣရတ်အစိုးရကဒီကနေ့တင်းလာနေမှာပဲကြေညာသွားပါတယ်ဒီစစ်ဆင်ရေးမှာဣရတ်တပ်သားတွေအပြင်ရှီယာနဲ့ဆူနီတိုက်ခိုက်ရေးသမားတွေလည်းပါတယ်လို့ရုပ်မြင်သံကြားမှာထုတ်ပြန်တဲ့ကြေညာချက်မှာပြောသွားပါတယ်မေလာတော့ကစစ်စင်ရေးအတွင်း IS တပ်ဖွဲ့တွေရာမာဒီမြို့ကိုသိမ်းပိုက်လိုက်ခတဲ့ကအမ်ဘာပြည်နယ်ကိုပြန်သိမ်းယူနိုင်ဖို့ကိုအီရတ်အစိုးရကဦးစားပေးလှုံ့ဆော်နေခဲ့တာပါ အဲ့ဖြစ်ရကြောင်းလဲအီရတ်စစ်တပ်နဲ့သူတို့ရဲ့စစ်သွေးကြွတွေနဲ့ပတ်သက်လို့ကင်တွေပုံကိုထပ်ပြီးတော့ဝေဖန်ကြပါတယ်။အီရတ်မျိုးတော့ဘက်ဒက်နဲ့မိုင်80အကွာလောက်မှာတည်ရှိတဲ့ရမာဒီမြို့မှာတနင်္ဂနွေနေ့ရက်ကစပြီးတော့ဘုံတွေပတ်ကွဲတာကြောင့်လူ29ဦးမကတည်ဆုံးပြီးတော့လူ80ကျော်လည်းဒဏ်ရာရရှိခဲ့ပါတယ်ရှင်
။ Washington ဘုတ်တည်င်းစာရဲ့တည်င်းထောက် Jason Razayan ကိုတချို့အမှုနဲ့တရားအကြိမ်တကပိတ်ရုံးတင်ဆက်စေးတာကိုအီရန်နိုင်ငံ Tehran မြို့မှာဒီကနေ့ပြန်ဆလိုက်ပြီလို့အီရန်ရဲ့တရားဝင်တည်င်းမီဒီယာတွေကတည်င်းပေးပို့ထားပါတယ်။ပထမတစ်ကြိမ်ကမီလန်မှာပြုလုပ်ခဲ့ပြီးဒုတိယတစ်ကြိမ်ကဇွန်လမှာပြုလုပ်ခဲ့ပါတယ်။အသက်39နှစ်အရွယ်ရှိတဲ့ Razayan ဟာအီရန်ရဲ့တော်လှန်ရေးခုံရုံးမှာရုံးတင်ခံရပြီးသူ့ကိုနိုင်ငံတော်ရှိုးဝဲအချက်အလက်တွေကိုစူးစောင်းပြီးရန်သူအစိုးရတွေကိုပေးကမ်းမှုအမေရိကန်သမ္မတအိုဘားမားကိုစာရေးတဲ့အမှုနဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်စေတယ်ဆိုပြီးဆွဲချက်တင်ထားပါတယ်။ Mr. Razayan ကဆွဲချက်တွေကိုညှင်းပယ်ထားပါတယ်။ Mr. Razayan ရဲ့နဲ့သူ့ရဲ့ဇနီးတဲ့တည်ထောင်ဖြစ်သူ Yegenan Selahi တို့ကို2014ခုနှစ်ဇူလိုင်လတုန်းကလုံခြုံရေးတပ်ဖွဲ့တွေထဲရန်မျိုးတော်ကအနေအိမ်ကိုဝင်ရောက်စီးနင်းပြီးဖမ်းဆီးခဲ့ကြတာဖြစ်ပါတယ်။ဇနီးသက်ဖြစ်သူကိုတော့ချက်ချင်းပြန်လွတ်လိုက်ပြီးတရားတရားဆွဲဆိုထားပါတယ်။အမေရိကန်နဲ့အီရန်နိုင်ငံသားဖြစ်တဲ့ Razayan ကတော့ထောင်ချခံရတာအခုဆိုရင်တနစ်နီးပါးရှိသွားပါပြီ။သူ့ရဲ့ပထမဆုံးတရားဝင်ကြားနာမှုမှာ Razayan က2008ခုနှစ်တုန်းကအမေရိကန်သမ္မတအိုဘားမားရဲ့အစိုးရအဖွဲ့အစည်းကိုစာရေးပြီးအီရန်နဲ့အမေရိကန်နိုင်ငံသားဆက်ဆံရေးပူကောင်းလာအောင်သူကူညီမယ်လို့ရေးသားထားတဲ့စာကိုတရားခွင်မှာဖတ်ကြားပြခဲ့တယ်လို့အီရန်သတင်းတွေမှာရေးသားဖော်ပြထားပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာတွင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ကမ္ဘောဒီးယားနိုင်ငံမှာအငင်းပွားပွဲဥပဒေမူကြမ်းတစ်ခုကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေမူကြမ်းဟာအစိုးရကိုစိန်ခေါ်တဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုအာဏာပိုင်တွေအနေနဲ့နှိပ်ကွပ်နိုင်တဲ့အခွင့်အာဏာအပြည့်အဝရသွားစေမယ်လို့ဝေဖန်သူတွေကပြောနေပါတယ်။ဒီကိစ္စကိုကန့်ကွက်ဆန္ဒပြကြသူယာကနန်းကိုတားထားဖို့အဓိကယုံထိန်ရဲတွေအောက်လွှတ်တော်ပတ်ပတ်လည်မှာအရန်တားတွေချထားတာပါ။အတိုင်းခံအမတ်တွေကတော့ဒီလွှတ်တော်မဲခွဲမှုကိုသပိတ်မှောက်ပြီးတော့လုံးဝမပါခဲ့ပါဘူး။ကမ္ဘောဒီးယားနိုင်ငံရဲ့အသင်းပင်းနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းများဆိုင်ရာဥပဒေကအစိုးရမဟုတ်တဲ့အဖွဲ့အစည်းမှန်သမျှကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ပြီးတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်လို့အစိုးရကရှုမြင်တဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေကိုလုံးဝနှိမ်နင်းနိုင်ဖို့အစိုးရကိုအခွင့်ပေးထားတာပါဒီဥပဒေမူကြမ်းရဲ့အချောတက်ကိုအများပြည်သူကိုမထုတ်ပြန်သေးလို့ဒါကိုလည်းဝေဖန်နေကြပါတယ်ဒါမဲ့လည်းဥပဒေပြုအမတ်တွေရထားတဲ့မူကြမ်းမိတူအရာတော့ပြည်ရင်းပြည်ပအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဟာအစိုးရစီမှာမှတ်ပုံတင်ရမယ်အဖွဲ့အစည်းတိုင်းနိုင်ငံရေးကင်းရှင်းရမယ်လို့ပြောထားပါတယ်မှတ်ပုံတင်တဲ့အဖွဲ့တွေကိုလည်းအစိုးရကထင်သလိုမှတ်ပုံတင်ခွင့်မပြုတာလုံးလို့ရတယ်လို့နိုင်ငံတော်လုံခြုံရေးဆိုတဲ့အကြောင်းပြချက်နဲ့အဖွဲ့ကိုအချိန်မရွေးဖျက်သိမ်းလို့ရပါတယ်။ဒီဥပဒေဟာကမ္ဘောဒီးယားနိုင်ငံမှာလူမှုလွတ်လပ်ရေးကိုထပ်ပြီးတော့ကန့်သတ်မှုတွေလှုံ့ဆော်မှုဖန်တီးထားတယ်လို့ဝေဖန်ခံရတဲ့ဥပဒေ၄ရက်မှာပထမဦးဆုံးဥပဒေဖြစ်ပါတယ်ရှင်
။2015ခုနှစ်ရဲ့ပထမ6လမှာတရုတ်နိုင်ငံရဲ့ထွက်ကုန်ရောသွင်းကုန်မှာပြီးခဲ့တဲ့နှစ်နဲ့ရှင်းလိုက်ရင်900ခန့်နှုန်းနီးပါးကျသွားတယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံအကောက်ခွန်ဦးစီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာစုစုပေါင်းထုတ်ကုန်တဲ့သွင်းကုန်တွေဟာ 6.9 ရာခိုင်နှုန်းကျဆင်းသွားပါတယ်လို့ဖော်ပြထားပါတယ်။တရုတ်အစိုးရကဒီနှစ်ထဲမှာကုန်သွင်းနှုန်းကို6ရာခိုင်နှုန်းတိုးလာဖို့ရည်မှန်းခဲ့ပေမယ့်အခုကိန်းဂဏန်းတွေဟာရည်မှန်းချက်တဲ့အရန်နည်းနေပါတယ်။ဇွန်လအထက်မှာဆိုရင်ထုတ်ကုန်ဟာမေလကနှုန်းထားတဲ့ 1.8 ရာခိုင်နှုန်းတိုးသွားပြီးသွင်းကုန်ကျတော့ 6.1 ရာခိုင်နှုန်းကျသွားပါတယ်။အခုလိုအတက်ကြဖြစ်နေတဲ့နှုန်းတွေဟာပြည်တွင်းစားသုံးသူတွေကြဝယ်လိုအားကျနေပြီးပြည်ပမှာလည်းဝယ်လိုအားနေနေလို့ဖြစ်တယ်လို့အကောက်ခွန်ယုံကပြောပါတယ်။ Heineken Beer ကုမ္ပဏီဟာမြန်မာနိုင်ငံမှာဒေါ်လာသန်း60တန်ဘီယာချစ်စိတ်ယုံဖွင့်လိုက်ပါတယ်။နှစ်စဉ်ဘီယာလီတာပေါင်း33တန်ထုတ်လုံးမဲ့စိတ်ယုံမှာဒေသခံအလုံးသမားနေရာကျော်ကိုလှုပ်ခတ်မယ်လို့ Amsterdam မြို့မှာထုတ်ပြန်တဲ့ Heineken ကြေညာချက်တရမှာဖော်ပြထားပါတယ်။အခုလိုဘီယာစိတ်ယုံဖွင့်လိုက်တာဟာHeineken ရဲ့တိုးတက်နှုန်းမြင့်ဈေးကွက်တွေနဲ့ထိတွေ့မှုကိုတိုးချဲ့လိုက်တာဖြစ်တယ်လို့လည်း Heineken ကဖော်ပြထားပါတယ်။ Heineken Beer စည်းရုံးဟာ Mobi မြို့နယ်မှာဖွင့်လှစ်ထားပြီး Heineken Beer ကိုထုတ်လုပ်မှဖြစ်တယ်လို့မြန်မာဈေးကွက်အတွက်အထူးထုတ်လုပ်ထားတဲ့ Regal 7 တစ်စိတ်သက်ဘီယာကိုလည်းထုတ်လွှင့်มาဖြစ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံစီးပွားရေးတိုးတက်မှုစီးပွားရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာတာနဲ့အမျှလူတွေဟာပြပဘီယာပို့တောက်ချင်လာလိမ့်မယ်လို့နိုင်ငံတကာဘီယာကုမ္ပဏီတွေကမျှော်လင့်နေပြီးမြန်မာနိုင်ငံကိုတဖြည်းဖြည်းဝင်လာနေကြပါတယ်။ပြီးခဲ့တဲ့မေလကလည်း Carlsberg ဘီယာကုမ္ပဏီဟာမြန်မာနိုင်ငံမှာပြပဘီယာကုမ္ပဏီတစ်ခုအနေနဲ့ပထမဦးဆုံးဘီယာစေယုံဖွင့်လင်းလိုက်ပြီး Tuborg နဲ့ Yuma တစ်စိတ်ဘီယာတွေကိုထုတ်လုပ်နေပါတယ်။ဒါပေမဲ့ Euro Monitor International သူးစီတင်နာကုမ္ပဏီရဲ့တွေ့ရှိချက်အရ2013ခုနှစ်မှာဆိုရင်မြန်မာနိုင်ငံရဲ့လူတအူးချင်းဘီယာတောက်သုံးမှုဟာ 3.1 လီတာပဲရှိပြီးတအူးချင်းဘီယာ 30 လီတာတောက်သုံးတဲ့ထိုင်းနိုင်ငံနဲ့အရှင်အများကြီးနည်းနေပါတယ
်။မလေးရှားနိုင်ငံမှာအစိုးရပိုင်းရန်မုံငွေတွေကိုဝန်ကြီးချုပ် Najib ရာဇရဲ့ဖန်ဆင်းတဲ့လွှဲပြောင်းခဲ့တယ်ဆိုတော့ဆွတ်ဆွဲမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေကြသူတွေကိုတံပြန်စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့တင်းနှင်းလာနေမှာပဲကြေညာသွားပါတယ်။လူဝင်စာရွက်စာရန်တွေကိုနိုင်ငံသားတွေလက်ထဲရအောင်လို့ဘယ်သူကဖောက်ချခဲ့သလဲ။အဲ့ဒီစာရွက်စာရန်တွေကရောအတူလားအစ်စ်လားဆိုတာသိရဖို့လှုံ့ဆော်မယ်လို့ရဲစစ်ဆေးရေးမှူးခလစ်အဘူဘာကာကပြောပါတယ်။မလေးရှားအစိုးရပိုင်း 1 MDB ဘဏ်နဲ့ပတ်သက်နေတဲ့အဖွဲ့တွေကုမ္ပဏီတွေကဒေါ်လာသန်း900ကိုဘဏ်ထဲကနေပြီးဝင်ကြီးချုပ် Najib နာမည်ပေါက်ဖန်ဆင်းတွေတဲ့ကိုထည့်ခဲ့နိုင်တယ်လို့ American ပြည်အောင်စုက Wall Street Journal မှာဇူလိုင်လ3ရက်နေ့ကသတင်းဖော်ပြထားတာပါအစိုးရစုံစမ်းစစ်ဆေးရေးတစ်ခုကအစာရွက်စာတမ်းတွေအရာအဲ့လိုမျိုးပြောတာပါလို့ WSJ သတင်းစာကပြောထားပါတယ်စုံစမ်းစစ်ဆေးသူတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်နေကြဆဲဖြစ်ပါတယ်ဒီဝင်ကြီးချုပ်ရဲ့အဂတိလိုက်စားမှုဆိုတဲ့ဆွဆွဲချက်ကြောင့်မလေးရှားမှာတက်တန်းရှည်အုပ်ချုပ်လာတဲ့ညွန်မောင်အစိုးရကိုကြီးမားတဲ့ရိုက်ခတ်မှုဖြစ်စေခဲ့ပါတယ်ရှင
်တနင်္လာနေ့ညပဲထိတ်တန့်ရောက်တဲ့တွင်ကိုမအေးတနာကျော်နဲ့ကိုကောင်းထက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်။လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားဖို့ဆုံးဖြတ်ခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေနိုင်ငံတစ်ဝန်းလုံးရှိမဲဆန္ဒနယ်မြေအားလုံးမှာဝင်ရောက်အရွေးခံသွားဖို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။လက်ရှိအနေအထားအရတိုင်းရင်းသားပါတီထဲက CRPP လို့ခေါ်တဲ့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီကောင်ဆောင်ဟောင်း3ဦးဝင်ပြိုင်တဲ့ဒေသမှာ NLD အနေနဲ့ဝင်ပြိုင်မှာမဟုတ်ဘူးလို့လည်းဒီကနေ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာပြောဆိုခဲ့ပါရယ်ဒီသတင်းအပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါလာမယ့်2015ရွေးကောက်ပွဲမှာတိုင်းရင်းသားဒေသအတွင်းဝင်ရောက်ချင်ပြိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ NLD ကမျိုးရသီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ် SNLD ကရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်တို့ကနေဒီကနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ NLD ပြောခွင့်ရဦးညာဝင်းကအခုလိုပြောပါတယ
်ကျွန်တော်တို့ပါတီမိတ်ဆွေအောင်ဖြစ်တဲ့ SNLD နဲ့ပူးပေါင်းပြည်နယ်ဆောင်ရွက်ဖို့အစတင်တဲ့တွေ့ဆုံပွဲပါလောလောဆယ်ကျွန်တော်ပြောနိုင်တာဒီ CRPD မှာကျွန်တော်တို့နဲ့တောင်းလျှောက်ဆောက်ခံခဲ့တဲ့အခက်အခဲကာလမှာပူးပေါင်းခဲ့တဲ့ပါတီကောင်းဆောင်တွေဒီကောက်ပွဲဝင်ခဲ့မယ်ဆိုရင်တော့ကျွန်တော်တို့ခိတ်တိုက်မတွေ့ဘူးကျွန်တော်တို့ဘုံခံပြောပြခဲ့ပါဆန္ဒတော့ဘာမှမဆုံးဖြတ်တာမရှိသေးပါဘူ
းဒီမနေ့တွေ့ဆုံမှုမှာ NLD အနေနဲ့ရခိုင်ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPP ခေါင်းဆောင်ဟောင်း3ဦးဝင်ပြိုင်တဲ့နေရာမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးဆိုတဲ့အကြောင်းပြောဆိုခဲ့တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်အသွင်ရေးမှူးစိုင်းညွတ်လွင်ကအခုလိုပြောပါတယ်
ဒါနဲ့ SNL နဲ့လာပြပါလေ SNL ကိုမင်းကကြောတာတော့ဒီကကျွန်တော် DCPP မှာပါတဲ့ပုဂ္ဂိုလ်ကြီးတွေကဥက္ကဋ္ဌတို့စေတာအောင်လို့ဒီပြင်ဆင်ထားတယ်အဲ့လိုမျိုးတွေဝင်နေနေရဆိုတော့တို့ဒီမှာမဟုတ်ဘူးဒါတော့တတိယပြောလို့ရပါတယ်ကျန်တဲ့နေရာဒီမှာကတော့ကျွန်တော်တို့ NLD အားတာမျိုးနေရာဆိုရင်ကျွန်တော်တို့ NLD ကိုပဲပြီးရမယ်တဘောပေါ့ဗျာ SNL အားတာလေးဆိုတော့ SNL ကို IRP ရမယ်ဆိုတဲ့ဘောပေါ့ဒါနှစ်ဖက်လုံငန်းအဖွဲ့တွေကြီးပြီးဆောင်ရွက်သွားမယ်တဘောပါ
1990ခုနှစ်ရွေးကောက်ပွဲဝင်ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPP ခေါင်းဆောင်ဟောင်းတွေဖြစ်တဲ့ SNLD ဥက္ကဋ္ဌခွန်သူဦးရခိုင်မျိုးရာဒီမိုကရေစီအဖွဲ့ဥက္ကဋ္ဌဦးအေးတာအောင်စုမီမျိုးရာကွန်ကရက်ဥက္ကဋ္ဌပူကျင်းရှင်းထံတို့ဝင်ပြိုင်တဲ့ဒေသမှာNLD အနေနဲ့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ပဲတခြားနေရာအလုံးမှာဝင်ရောက်ရွေးခန့်သွားမှာဖြစ်ပါတယ် NLD အနေနဲ့နိုင်ငံတော်လုံးရှိမဲဆန္ဒနယ်မြေအလုံးမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပေမဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့တော့ထိတ်တိုက်တွေ့ဆုံနိုင်တဲ့နေရာနဲပါတယ်လို့ SNLD ရဲ့တွင်းမှုစိုင်းညွတ်လွင်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့နဲ့အမေလီနဲ့လည်းဖတ်နေတဲ့နေရာကိုခိအများကြီးရှိတယ်ကျွန်တော်တို့အများကြီးဖတ်နေတဲ့နေရာကတော့တောင်ကြီးလာရှုကျောင်းတော်အလတ်ပါပဲဒါကြီးနိုင်ကြီးနဲ့လိုက်ကြမှာပါ
Yakin CRPB Powin, more Mura Democracy for the Pile, more Mura Party Garo, and at the Pochonine, Democracy Lanjamo Mashida, UN Eco, Silo Nino, Taina Lumumia, Mame Pueco, Tima Pupuibune, Pogo Yea, CRPB Council, Touguda, Ganland and Loya Poma, Lemakan Bulu, a Poya to Imute, Naiso Miga Kulu Piovare.
ဒီနေ့ဒီနေ့ဆုံးဦးတဲ့ပုဂ္ဂိုလ်ရကံကတော့ကျွန်တော်တို့မမြင်ပါဘူးအဲ့ဒီနေ့အများနဲ့ကျွန်တော်စီအာပီပီကိုစတင်စတင်နေကြရနေတယ်ကိုအတိမတ်ပြရမယ်ဒီနေ့အဖွဲ့ဝင်ဖြစ်တဲ့သူတွေလိုက်လိုက်တော့မှာရပ်ပြီနေကြရတယ်ဒီနေ့ဆက်ပြီးအလုံးပြီးမှာပြီးဒီပါပြီတွေလည်းကြာနေနေရမယ်အနေနဲ့ကြာတယ်စတင်ကြနေနေရမယ်အနေနဲ့ဒီနေ့ဒီနေ့ဆုံးဦးတဲ့ပုဂ္ဂိုလ်ရကံကတ
can to me to go, Tawon Pirabi, a man son to so soon with one map here. And at the net, Tangoya Kozebi, you got well win, tying that party to Neda, to so soon with one map here. Natalo say, you got well win, tying that party to net, to so go, Lala, machine, they will look, and at the backup your water. Lame, doing Balashi and name, Majimame, to do you got Wema, Iaji party, Peter, Lashi and Aya, Pigan Pu party, Gani, you come at Kuzle Uyi, Topian Chem machine, they be met. Nanga Wama, Mianson, we out Chimbia, you can drama Pippi. Amura to Mugrizi Vojo and Eddie Party Garo. Messanane, the Tonya Nibama, we out Chimbia and drama Pippare. Tainda Zilu, you knew ye party Garo. Nea Konea, Lisa Kuma, we out Chimbia and drama Pippi. Shandainda Mia to Mugrizi Vojo, Essan Eddie Garo. Messanane, the Yachose Lama, Chimbia and drama Pippare. The Chananga ye party, Didi Gale, Lame, you got Wema, Bowing Chimbia and Poo. The Yawin Kuzles Yenri, Topia Moody, Shinny the Lu. Judin Pinsi Moody looks on it and Itamale, Shinny Varekamia.
Nanko aim mian tin pya twa ra ba shin view a ga ni tin la ni nya pe tin ni ko selat thau lwin ni ba de khu tu set he ywet ka pwe tin naw da bauk tin pya wa au me myama nai ga ye a ji ma song atai khan party phit de amyuda democracy a phwe chauk ga 2015 khu ne noe ma la shi ya ne ma jin ba me a thwe thwe ywet ka pwe ma hwin yauk shin pyai me lo song phyat lai de a paw ma lu thu daw mya mya ga chu so lai ba de NLD party in a 2008 phwe si bong a che khan u bre ko lut daw the ma aw myin swa ma pyin sin nai de be me dwi ywe kaw pwe ko win yaw ma shin pyai mu so yin lut daw pyin ba nai ngan ye ko thit thit yaw yaw lou nai ma ma hoh bu lo nai ngan ye tong dat tu tu ga le pyaw ba de a pye so ngor set twe min myan tha de VOA Myanmar bain tadin thauk ko the aw ga pyaw pya pe ma ba
ma pi thi de democracy pyu pyin pyaung le ye lou ngan ko set lat pi daw account the phaw wo twet 2015 ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာလိုက်တဲ့အပေါ်မှာလူထုအများစုကကြိုဆိုလိုက်ပါတယ်။အနာဂတ်မှာမျှော်လင့်နေတဲ့တိုင်းပြည်တစ်ပြည်ဖြစ်ဖို့အတွက် NLD ကပုံဖော်ပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းနိုင်ငံရေးစိတ်ဝင်စားသူကိုစီယာကပြောပါတယ်
။ဒီ NLD ပေါ်မှာဘောနော်အများကြီးအားကိုးထားတဲ့သူတွေ NLD ပါတီကနိုင်ငံကိုအနိုင်ဆုံးကောင်းကျိုးပေးနိုင်မယ်ဒီပေါ်မှာကလည်းလက်တွေ့မဲ့သူအောက်ခံမဲ့သူတွေတက်တာအားတစ်ခုဖြစ်တာပေါ့။အဲကျွန်တော်တို့ဒီဘောနော်မျှော်လင့်နေတဲ့အစိုးရတည်းရဲ့ရောအာတို့ဟိုအနာဂတ်မှာမျောလင့်နေတဲ့တိုင်းပြည်ကိုအဲ့ဒီကအတဏ္ဍာန်ကိုပေါ်နိုင်တယ်လို့ဒီစားတဲ့ကြောင့်ဘာလို့ပြောကျွန်တော်ကြည့်နေတယ်ဘော
။2012ကြားပြည့်ရွေးကောက်ပွဲကလေးက NLD ပါတီကတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးတို့အတွက်လွှတ်တော်ရဲကိုဝင်ရောက်ခဲ့ကြတာပါ။ဒါပေမဲ့လက်ရှိအချိန်ထိတော့လွှတ်တော်ရဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအောင်မြင်စွာမပြင်ဆင်နိုင်သေးပေမဲ့ပြည်သူတွေအများစုကပြင်ဆင်မှုဆန္ဒရှိတာကြောင့်ပြင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအတိုက်ခံကောင်းဆောင်တော်အောင်ဆန်းစုကြည်ကပြောပါရယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲနေပတ်သက်လို့လုံးဝစိတ်ဓာတ်မကျပါဘူးဒီဖွဲ့စည်းပုံအခြေခံဥပဒေဟာပြောင်းရမယ့်ဥပဒေပြင်ရမယ့်ဥပဒေဆိုတော့ကျွန်တော်တို့ပြည်သူတွေလက်ခံထားတာမလို့ပြင်ပြပြောင်းပြမယ်လို့ကျွန်တော်တို့ယုံကြည်ပါရယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှုအတွက်ဒေါ ን ဆန်းစုကြည်အပါအဝင် NLD ပါတီဝင်တွေကလူထုဆန္ဒမဲတွေကောက်ခံခဲ့တယ်လို့လွတ်တော်ရဲမှလည်းဥဆောင်ဆွေးနွေးခဲ့ကြပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှုအတွက်2015ရွေးကောက်ပွဲအလွန်ကြာရင် NLD ပါတီဝင်တွေကအရင်ကထက်ပိုပြီးတော့ဆောင်ရွက်နိုင်လိမ့်မယ်လို့မန္တလေးကသတင်းစာဆရာကိုစန်းယူကျော်ကဖွင့်ဟပါဗျ။ဖွဲ့စည
်းပုံအခြေခံဥပဒေကို2015အတွင်းမှာမပြင်ဆင်နိုင်ဘဲနဲ့ဝင်လာတာကတော့2015အလွန်မှာတော့ပြည်ကြရမရှိနိုင်ဘူးသူ့ဝင်ခုနက2015အလွန်မှာဒီ NLD ပါတီရင်းနဲ့လွှတ်တော်ထဲမှာရောက်လာမယ်ဆိုလို့ရှိရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပုံမူတာဝန်ရှိရလို့တော့ပြောလို့ရတယ်လို့တာဝန်ရှိတဲ့အတိုင်းသူမပြင်နိုင်ဘူးဆိုလို့ရှိရင်တော့ဒါသူ NLD ပါတီရဲ့တာဝန်ဖြစ်တာပေါ့နော်
ပွဲစည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်လို့ရွေးကောက်ပွဲကိုဝင်ရောက်မရှင်းပြိုင်မှုဆိုရင်လွတ်တော်ပြင်ပနိုင်ငံရေးကိုထိထိရောက်ရောက်လုပ်နိုင်မှာမဟုတ်ဘူးလို့နိုင်ငံရေးသုံးသက်သူဦးစိန်ကျော်လိုင်ကပြောပါတယ်။အဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဟာအခုတည်းကအောင်မြင်အောင် NLD ကမလို့အန်အဒီဟာရွေးကောက်ပွဲကိုတပိတ်မောက်မယ်ဆိုရင်လည်းနှစ်ထောင်တစ်ဆယ်အတွက်ကြုံကလို့ဟာလာဘေးရောက်သွားပြီးတော့စွတ်တော်ပြင်ပနိုင်ငံရေးကနေထိထိရောက်မလုပ်နိုင်ပဲဖြစ်နေမယ်။လာမယ့်ရွေးကောက်ပွဲမှာတနင်္ဂနွေနေ့အတိုင်းတားရမဲဆန္ဒနဲ့ထောက်နေရကျော်ရှိတဲ့အထက်မှာ
NLD
ပါတီအနေနဲ့2015ရွေးကောက်ပွဲဟာထောင်925ပြည့်ရွေးကောက်ပွဲလိုမျိုးနှစ်ထောင်စနစ်ကြားပြတ်ရွေးကောက်ပွဲလိုမျိုးအပြတ်သက်နိုင်မှာမဟုတ်တော့ဘူးလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကကိုညင်ကြီးကျော်ကပြောပါတယ်။ခက်ခဲတဲ့ဖြစ်မှုဟာခက်ခဲနိုင်ပါတယ်။ဒါကြောင့်မို့မြို့ပေါ်အတိုင်းအတာမှာအပြည့်မြင့်နိုင်ငံရေးအပြည့်မြင့်ပြတ်သက်လွယ်တဲ့နေရာမှာရကူနိုင်ပေမဲ့တုံးန
မဲဆန္ဒနဲ့ကုစလေလောင်းတွေကိုရွေးချယ်ရမှာအန်အန်တီပါတီကရွေးချင်းရှိတဲ့အမျိုးသမီးလူငယ်နဲ့တိုင်းသားတွေကိုဦးစားပေးရွေးချယ်သွားမယ်လို့လည်းဒေါန်ဆန်းစုကြီးကပြောဆိုထားပါတယ်။လာမယ့်2024ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်အမေရိကန်ပြည်အောင်စုအနေနဲ့အနီးကပ်စောင့်ကြည့်လေ့လာသွားမယ်လို့လည်းရန်ကုန်မြို့အမေရိကန်တန်ယုံကအစီရင်ခံစာတစ်ရပ်ထုတ်ပြ
နဲ့ဖွံ့ဖြိုးရေးပါတီကိုကိုစားပြုရှင်ပြိုင်မဲ့သူတွေကိုစည်ရင်ပြုစုနေပါပြီ။ဗဟိုအလုံးမှုဆောင်ဦးအောင်တောင်းကတော့ဂျမားရဲ့အခြေအနေကြောင့်ရှင်ပြိုင်တော့မှာမဟုတ်သလိုသမရဦးသိန်းစိန်ပြန်လဲအရွေးခံတဲ့မတင်ဆိုရလဲမတေချာသေးဘူးလို့ပြည်ခိုင်ဖြိုးပါတီတာဝန်ရှိသူတွေကပြောပါရယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာပါ။
လာမယ့်2015ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်တောင်သာမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်တောင်းကကျန်းမာရေးမကောင်းတဲ့အတွက်သူ့နေရာမှာအစားထိုးရှင်ပြိုင်မှုပါတီတာဝန်ရှိသူတွေကစီစဉ်နေကြတာပါ။ဦးအောင်တောင်းကတော့ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ဗုဒ္ဓဖူးနေ့ညကနေပြည်တော်ကသူ့ရဲ့နေအိမ်မှာရုတ်တရက်သတိလစ်မေးမြောရာကနေစင်ကာပူနိုင်ငံအထိပို့ဆောင်ပြီးတော့အခုချိန်အထိဆေးကုသမှုခံယူနေရဆဲဖြစ်ပါတယ်။ဒီအတွက်သူ့ကိုယ်စားပြုရမယ်ဆန္ဒနယ်မြေမှာအစားထိုးရှင်ပြိုင်မှုစီစဉ်ထားတဲ့အကြောင်းပြည်ခိုင်ပြောပါတီရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးဝင်းမြင့်ကပြောပါတယ
်။ဥမာဗာဦးအောင်တောင်းလို့ရုပ်ရည်ကြမ်းမှာဖြစ်တဲ့လူမျိုးတို့ဘာလို့တခါပြန်ရတာလေ။အဲ့လိုမျိုးလေးတွေလည်းအကြောင်းလဲတော့နည်းနည်းပါးပါးရှိမှာပေါ့။ကျွန်တော်ကငကိုယ်ကကျွန်တော်မြင်းညာလွတ်တော်ကိုယ်စီလေမြင်းညာနဲ့တောင်းတာဆိုတာ28ပဲဝေးပါတယ်။ကျွန်တော်မြင်းညာကျွန်တော်မြို့သမီးမြို့ဖြစ်ပါတယ်။ကျွန်တော်စီးပွားရေးမြို့ပေါ့ business town ပေါ့။ကျွန်တော်ဇာတိကတောင်းတာအဲအဘဦးအောင်တော်နေရာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ငကိုရဲကသူကတောင်းတာမှာတွဲပြီးတော့လူလူနဲ့လည်းမိတ်ဆက်ထားတယ်။ကျွန်တော်နေရီလည်းဆင့်တာဖြစ်တဲ့အတွက်ဒါနောက်ဆုံးပြင်ဆင်ချက်အနေနဲ့ကျွန်တော်ပဲဖြစ်ဖို့များပါတယ်
။ရွေးကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ကြေညာခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေအနေနဲ့ကိုစားပြုရွေးချယ်ခံကြမယ့်ပါတီကိုယ်စားလှယ်လောင်းစည်းရင်းတွေကိုဩဂတ်လ10ရက်နေ့နောက်ဆုံးထားပြီးတော့တည်င်းနှစ်ပတ်ကြာအမည်စည်းရင်းတင်သွင်းခွင့်ပြုထားတဲ့အတွက်ကိုယ်စားလှယ်စည်းရင်းအပြီးသက်ရွေးချယ်နိုင်မှုကြိုးပမ်းနေပါတယ်လို့လည်းဦးဝင်းမြင့်ကပြောပါတယ်။ပြည်ခိုင်ပြောပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကတော့အင်္ဂါနေ့မှာကျင်းပမယ့်ပါတီအစည်းအဝေးမှာကိုယ်စားလှယ်လောင်းစည်းရင်းတရားဝင်ထုတ်ပြန်နိုင်မှုမျှော်လင့်ထားတယ်လို့ပြောပါတယ်
။နောက်ပြန်ငါပြောတော့တယ်ဗျာ။နောက်ပြန်ငါကျွန်တော်တို့ပါတီအစည်းအဝေးရှိအကြသိရပြပြောပြ
။ပြည်ခိုင်မျိုးပါတီဘက်ကထပ်ပြီးတော့အနိုင်ရခဲ့မယ်ဆိုရင်ပါတီညီလာခံခေါ်ပြီးတော့သမရလောင်းရွေးချယ်ဖို့စီစဉ်ထားတာလည်းဖြစ်ပါတယ်
။ဒီပါတီညီလာခံမှာလည်းကျွန်တော်ဆုံးဖြတ်ထားတာကရွေးကောက်ပွဲကိုနှင်းပြီးတော့လွတ်လပ်မြတ်တာစွာအားလုံးပါဝင်နိုင်တဲ့ဟာဖြစ်အောင်လုပ်မယ်။လုပ်ပြီးမှကျွန်တော်တို့ပါတီကအနိုင်ရခဲ့ရင်ကျွန်တော်တို့ပါတီညီလာခံခေါ်မယ်။ပါတီညီလာခံကြမှာကျွန်တော်ကအဲ့ကြမှာပါတီမှာအမျိုးသားဓမ္မတာလောင်းဖြစ်တဲ့ဆိုတဲ့အနေအထားကိုဒါရွေးချယ်ကြမှာရွေးချယ်ပြီးမှကျွန်တော်ကသွတ်တော်ထဲမှာနောက်တစ်ဆင့်ရွေးရမှာဖြစ်ပါတယ
်အခုလက်ရှိဓမ္မရတာဝန်ကိုယူထားတဲ့ဦးသိန်းစိန်ကတော့နောက်တစ်ချိန်တက်တန်းအတွက်ပြန်လဲတာဝန်ယူမဆုံးဖြတ်ရသေးဘူးလို့လည်းပြည်ခိုင်မျိုးပါတီရဲ့ဗဟိုအလုံးအမှုဆောင်ဦးဝင်းမြင့်ကပြောပါတယ
်ကျွန်မမှပြောသွားတယ်လေသူကအမျိုးသားနိုင်ငံရေးပဲလုပ်တော့မယ်ပါတီနိုင်ငံရေးအဲသိပ်ပြီးတော့သူစိတ်ကူးမြင်ရတော့လို့ပြောတာလည်းတစ်ချက်အော်ရင်တော့လည်းသူကြမ်းမကြီးအရာရောသူကနှလုံးမှာသူရောစတန်ထဲတာသူကဟိုဆက်ထဲထားတဲ့အခါကျတော့သူဒါလေးလည်းသူနည်းနည်းအဲပြောတယ်တခါတစ်ခါကလည်းတခါအဲဒါဒီလူတိုင်းလူပြည်သားတွေကနေဆန္ဒရှိရင်လည်း
เดี๋ยวลูกสุนัขมันเลยเบี้ยวเลยบ่เลยเออเจ้าหนูว่าถ้าขมาแค่บาร์เลยนั่นท้องสังอาอยู่กับเพื่อนเอาหน้าเย่ตัวกูเลยแล้วชีอาหน้ายาปาร์ตี้พี่เดียวปีรังสุจังขยันเนี่ยพูดมีเย่ปาร์ตี้เย่ปาร์ตี้โอกาสถ้าตัวเราอุ้ยช่วยมันกูรันปาร์ตี้เอาหน้าเย่บ่โหก็ไม่ดีกูเพื่อนไปดูอู้สองสองเย่มาพี่เดียวปีรังสุจังขยันเนี่ยพูดมีเย่ปาร์ตี้เย่ปาร์ตี้โอกาสถ้าตัวเราอุ้ยช่วยมันกูรันปาร์ตี้เอาหน้าเย่บ่โหก็
ဆူမုံကမေးမြန်းတင်ပြသွားတာပါရှင်။ခုတော့ပထမပိုင်းအဆုံးမသက်ခင်မှာကချင်ပြည်နယ်ဖက်ကတိုက်ပွဲသတင်းတစ်ပုဒ်တင်ပြပါောင်းမယ်။ကချင်ပြည်နယ်ဆွန်ဘရာဘွန်မြို့နယ်တွင်မှမြန်မာတပ်မတော်နဲ့ကချင်လက်နက်ကင်တပ်တို့ကြားတိုက်ပွဲတွေကြောင်းရာနဲ့ချီတဲ့ဒေသခံတွေပိတ်မိနေတယ်လို့တချို့မိသားစုတွေလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဖက်ကန်ဒေသဖက်မှလည်းတိုက်ပွဲတွေကြိုးကြားဖြစ်နေဆဲဖြစ်ပါတယ်။စစ်ကြောင်ဒုက္ခရောက်နေကြရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောက်ရှိနိုင်မှုအခြေအနေနဲ့ကချင်ဒေသတွင်တိုက်ပွဲတွေကြောင့်ဒေသတွင်လုံခြုံရေးအခြေအနေတွေကိုမှတ်သိငိထိုက်ကမေးမြန်းတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။ကချင်ပြည်နယ်ဆွန်ဘရာဘွန်မြို့နယ်တွင်ကကချင်လူမျိုးရေးအဖွဲ့ KIO ထင်းချုံရကျေးရွာတချို့မှာ KIA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတရားကျော်တို့ပိတ်မိနေတယ်လို့ကချင်ပြည်နယ်တွင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့ငိမ့်ဖောင်ဒေးရှင်းကဂွန်မိုင်ကပြောပါတယ
်မလီယန်ဟောပေါ့လေမလီယန်ကျေးရွာဆိုတဲ့နေရာမှာခင်ဗျဆန်ပါဘုံမြို့ရဲ့29ကီလိုမီတာအရှိတ်ဘက်မှာရှိတယ်လို့ပြောတယ်ခင်ဗျအဲကျွန်တော်လည်းဟောနော် TAT ကနေရထားတဲ့ information ပါခင်ဗျဒါလေးအာလူဦးရေ169ယောက်လောက်ဟောပေါ့လေပေးမိနေတယ်ပေါ့နော်အဲ့ဒီမလီယန်ကြီးပါမှာခင်ဗျာဒီဟိုပါပေါ့အင်ထောင်စု40 50လောက်ကနေအာဒီဟိုဂျာရာယန်ဘက်ကိုဂျာရာယန်ကြီးပါဘက်ကိုပြေးရတယ်လို့ပြောတယ်ခင်ဗျာ
ကေအိုရဲ့ငင်းချန်ရေးဆွေးနွေးပွဲဆိုင်ရာအကျိုးညှိနှိုင်းရေးကော်မတီ Technical Assistant Team ထံကလက်ခံရရှိတဲ့ email ကိုကိုကပီဂွန်မိုင်ကအခုလိုပြောခဲ့တာဖြစ်ပါတယ်အခုချိန်ထိတော့သွားရေးလာရေးအခက်အခဲကြောင့်ဆွန်ပရာဘွန်ဘက်ကိုအကူအညီပေးရေးအဖွဲ့တွေမရောက်နိုင်ကြသေးတဲ့အကြောင်းကိုလည်းသူကပြောပါတယ
်အာဆွန်ပရာဘွန်ကတော့နည်းနည်းတော့ဝေးတဲ့နေရာဟုတ်တယ်ခင်ဗျာမြစ်စနာမျိုးကနေဆိုရင်ဟိုအခုတော့ဆိုကျွန်တော်သိသလောက်ဒီရေလန်းချီတောင်မှအစိုးရကနေဒီလန်းချီနဲ့ပိတ်ထားရလို့ပြောတယ်ခင်ဗျာဆိုလိုတာတော့သွားရင်တော့ဖြစ်မယ်ခင်ဗျာဒါပေမဲ့နည်းနည်းအခက်အခဲရှိတယ်ဟိုပေါ့လေဆွန်ပရာဘွန်မြောက်ဖို့တော့မှကျွန်တော်တစ်ရက်နှစ်ရက်လောက်သွားရတာပေါ့လေနော်
တချိန်တည်းမှာပဲဖားကန့်ဒေသဘက်မှာလည်းတိုက်ပွဲတွေကြိုးကြာဆက်ပြီးတော့ဖြစ်နေစေပါကချင်ဒေသရင်းတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမယ်ဒေသရင်းတည်ငြိမ်ရေးနဲ့လမ်းပန်းဆက်သွယ်ရေးကအခြေအနေတည်ငြိမ်ငြိမ်ရှိနေစေဖြစ်တယ်လို့ကချင်ဝန်ကြီးချုပ်ရဲ့ကိုရဲရာရှိလဲဖြစ်တဲ့ရဲမှူးကျော်စရာဝင်းခပြောပါတယ
်အော်မဟုတ်ဘူးဒီဘက်မှာအေးဆေးပါပဲမဒီမှာသွားလာတာပုံမှန်ပါပဲခင်ဗျဟိုအေးချင်းများပါပဲခင်ဗျအမှတ်ဆုံးအဲဒီစွန်ဘရာဘွန်မှာတော့နေပါလို့ဖြစ်တယ်လို့တော့ကြားတယ
်စွန်ဘရာဘွန်မှာတော့တိုက်ပွဲဖြစ်တဲ့အကြောင်းသူကအတည်ပြုပါတယ်ကချင်ဒေသဘက်ကတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတဲ့အပေါ်တပ်မတော်ပြည်သူ့ဆက်ဆံရေးဌာနရဲ့အကြီးအကဲဗိုလ်ချုပ်အောင်ရဲဝင်းကိုဆက်သွယ်မေးမြန်းလာမှာတော့တနိုင်ငံလုံးအတိုင်းအတာတိုက်ပွဲတွေထိတိုက်တွေ့မှုတွေကခက်ဆိတ်ဆိတ်ဖြစ်လာတဲ့အကြောင်းသူကပြောပါတယ်။အဲ
ဝတ်ထည်မှုတွေတော့ရှိပါတယ်ဗျာ။ဟိုပါလေ။ဟိုကချင်ဘက်မှာလည်းရှိတယ်။အခုကကျွန်တော်တို့ကဟိုဘက်မှာလည်းအခုကထိတိမှုနည်းနည်းများတယ်ဗျာ
။ကချင်ပြည်နယ်တွင်ကြောက်စင်းကုမ္ပဏီတွေကိုလက်နက်ကင်တချို့ဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာဖားကန်နယ်ဖက်သားမကဆွန်ဘရာဘွန်မြို့နယ်တွင်က KIA ထိချုပ်ရာဒေသတွေမှာပါမြန်မာတပ်မတော်နဲ့ကချင်လက်နက်ကင်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ပွဲတွေအတွင်ထိခိုက်အကြဆုံးနဲ့ပတ်သက်လို့တော့ KIA ဘက်ကရောမြန်မာတပ်မတော်ဘက်ကပါထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင်။
ကချင်ပြည်နယ်ဘက်ကမငြိမ်းသေးတဲ့အခြေအနေတွေကိုမှတ်သိငိထိုက်ကစူးစီးတင်ပြသွားတာပါရှင်။သောတာရှင်များရှင်။ကျမတို့ VOA ကထုတ်လင်းချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတစ်ဆင့်ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်တခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကို line တိုမီတာ25 30နဲ့58တို့ကနေည10နာရီအထိထုတ်လွှင့်ပေးနေတာပါဒီကနေ့ညနာဆီရမယ့်စီစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစီစဉ်တွေကိုတော့အကြည့်နာဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံတပြည့်ပြည့်ပွင့်လင်းလာတာနဲ့အများကဘာလက်ခရီးသည်တွေအပါအဝင်တခြားအကြောင်းကိစ္စအမျိုးမျိုးနဲ့မြန်မာနိုင်ငံကိုလာရောက်လက်ပတ်လိုသူနိုင်ငံခြားသားတွေများပြားလာနေသလိုပြည်ပနိုင်ငံတွေကိုထွက်လည်ကြတဲ့မြန်မာနိုင်ငံသားတွေလည်းများလာနေတာပါဒါကြောင့်လဲခီးသွားလုပ်ငန်းမှာလိုအပ်နေတဲ့ဝန်ဆောင်မှုလုပ်ငန်းကိုဖြည့်ဆည်းပေးဖို့ကြိုးစားနေတဲ့ပြည်ရင်းပြည်ပခီးသွားလာမှုအဆင်ပြေလွယ်ကူပြီးဈေးနှုန်းသက်သာစွာနဲ့သွားလာလို့ရနိုင်အောင်တည်ထောင်ထားတဲ့ trippy.com ကုမ္ပဏီစတင်တည်ထောင်လို့ကိုထုတ်ကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင
်ကျွန်တော်ကဟို trippy ဆိုတဲ့ဟို travel agency ကအဲ့တော့ online inbound outbound ကျွန်တော်လုပ်ပါတယ်ကျွန်တော်ရဲ့ website နာမည် tripmeeb.com လို့ခေါ်ပါတယ်နော်အဲကျွန်တော်ကအဓိက original ရေစက်ကဟိုနေ top packages ကို online booking လုပ်နိုင်ကြအောင်ဖြင့်ဟိုနေ payment system တွေပါတခါပါပြီးသားဆိုတော့ customer တွေအဲ့လိုမျိုးစောင့်နေရတဲ့ different way မရှိအောင်လုပ်ထားတာမျိုးဖြစ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့ကျွန်တော်တို့ကအဓိကအဲဟို local market ကို domestic ticket ရောင်းပါတယ်အဲ့ဒါလေးဒီစားနေတော့ဟိုနေရောင်းရတယ်လို့ပြောလို့ရပါတယ်
အဓိကကတော့ကဘာလက်ခီးတဲ့တွေမြန်မာပြည်လာတဲ့အခါလွယ်လွယ်ကူကူ booking လုပ်လို့ရအောင်သူတို့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့လွယ်လွယ်ကူလုပ်လို့ရအောင်လာတာမို့လို့ရှိရင်လည်းဒီမြန်မာနိုင်ငံကနေပြည်ပောက်သွားခြင်းတဲ့သူတွေအတွက်လည်းပါသလားဘလို့ဟာဘယ်လိုများမျိုးအဓိက
ခုနကပြောတဲ့နှစ်ခုကအဲ့တိုင်းပါပဲဒါပေမဲ့ original ကကျွန်တော်ကအစဟိုနေ foreigner ထားရင်လည်းကျွန်တော်ကအခုလုံးတွေ့ရတာနိုင်ငံသားကိုသွားခြင်းတဲ့လူကပုံများတယ်ကျွန်တော်တွေ့ရပါတယ်ကျွန်တော်လောတယ်ပေါ့နော်ကျွန်တော်ကအစဆိုတဲ့အခါကျတော့လေဟိုနေလေမယ်ဟိုနိုင်ငံသား reach ဆက်ဆံလို့ရှိရင်ဒီ reach ကပိုလွယ်လို့ဖြစ်မှာပေါ့အဲ့ဒါမျိုးကျွန်တော်တို့အောက်ပေါင်းကပို့ပြီးတော့ရှားပါတယ်လို့ပါနော
်နောက်ပြီးတော့မြန်မာတွေကလည်းဟိုအခုနောက်ပိုင်းမှာပို့ပြီးတော့ခီးထွက်ကြတယ်ထင်တယ်နော
်ဟုတ်ပါတယ်ခင်ဗျာကျွန်တော်အခုဆိုလို့ရှိရင်ဟိုနေပါလီတို့အဲ့လိုမာဒိုက်စ်တို့အဲ့လိုမျိုးဘန်ကောက်တို့တွားတဲ့လူတွေများလာတွေ့ရပါတယ
်ဟုတ်ပြီဒါဆိုလို့ရှိရင်အခုမြန်မာပြည်ကနည်းနည်းအခုနောက်ပိုင်းပွင့်လင်းလာတဲ့အခါကျတော့နိုင်ငံသားနေပြီးတော့မြန်မာပြည်လာလေခြင်းတဲ့လူတွေဟောပေါ့ဟိုနိုင်ငံသားတွေကလည်းတော်တော်လေးစိတ်ဝင်စားလာတယ်လေအလေလာဖို့တက်တက်ပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းလုပ်ဖို့ပဲဖြစ်ဖြစ်ပေါ့နော်ဟောပို့ပြီးတော့စိတ်ဝင်စားလာကြတယ်ဆိုတော့အခုနောက်ပိုင်းမှာဒီအလိုမျိုးစိတ်ဝင်စားမှုတွေများလာတာနဲ့အများပေါ့နော်မြန်မာပြည်ထဲမှာလည်းထွတ်ထွတ်လိုမျိုးအလားတူကုမ္ပဏီတွေရှိမှာပဲဟောတော်တော်များများလည်းရှိတယ်ထင်ပါတယ်တပုံဆန်နဲ့မဟုတ်တော့ခီးသွားလုပ်ငန်းကိုဝန်ဆောင်မှုပေးနေတဲ့သူတွေပေါ့နော်ဆိုတော့အဲ့ဒါနဲ့ထွတ်ထွတ်နဲ့ကဘယ်လိုကွာခြားမှုရှိသလဲ
ကျွန်တော်တို့ကဟိုနေပြည်မယ်ဟိုဟိုနေမှာတော့ဟိုဘယ်လို differentiate လုပ်တာအလဲလို့ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဓိကကကျွန်တော်အဲ့ဟိုနေ air ticket တွေဟိုနေစကန်တဲ့ CD ကိုကျွန်တော်က live shoot ပြီးတော့ customer ကိုချပေးရမယ်နော်ကျွန်တော်ဒီ CD ကိုကျွန်တော် package လုပ်ပေးရဥမထားပါတော့ဗျာကျွန်တော်တနေ့ရဆိုလို့ရှိရင်ဘယ်လိုကြီးလို့လုပ်လိုက်လဲဆိုတော့ဒီမှာဟိုနေပြားနဲ့50ထားလိုက်ပါကျွန်တော်နံပါတ်ကတော့ကျွန်တော်အဲ့လိုမျိုး something like 150ပေါ့နော်အဲ့မှာဘန်ကောက်ကိုတုံးရည်လေးရဲ့လေးနံမကောဟိုနေဟိုတယ်အပါအဝင်အဲ့လိုမျိုး package တွေကိုကျွန်တော်လုပ်ပြီးပါအဲ့တော့ကျွန်တော်တို့ဟိုဒီစကောင်းကောင်းလေးအဲ့လိုမျိုးပေါ့နော်အရင်ဈေးတပါးဒီစီအဲ့လိုမျိုးလုပ်ပေးရဲ့ company လို့ကျွန်တော် position လုပ်ဖို့ကျွန်တော်တို့ဟိုဖြစ်ပါတယ်အဲ့ဒါမြန်မာပြည်တက်ပေါ့နိုင်ငံသားအတွက်ကိုဆရာတော့ကျွန်တော်တို့เนี่ยအများကြီး communicate လုပ်ရှာမလို့ပဲねဒါကျွန်တော်တို့ online မှာ website ပေါ်မှာ set တဲ့ package ကို tower 5 days 4 nights အဲ့လို package မျိုးရှာပြီးတော့ကျွန်တော်တစ်ခါ instantly book လုပ်ပြီးတော့တစ်ခါ payment လုပ်ခြင်းအပြင်သူ့ရဲ့ဟို email အခါအဆောင်20ရောက်ပို့ရဲဟိုနေပေါ့နော်ဟိုနေ top plan နေပေါ့အဲဒီလို့ရှိရင်သူ့ရဲ့အဲ့လိုမျိုးဟိုနေဟို bank transfer ပါညာအဲ့ process တွေ eliminate လုပ်တဲ့ဟာမျိုးကျွန်တော်တို့ service ကိုကျွန်တော်ပေးဖို့ကြိုးစားပါတယ်ပေါ့အဲ့တော့ဒါပဒင်းကြောက်လို့ရှင်ကြတော့ foreigner ကြောက်လို့ရှင်တော့ pain point ကိုကျွန်တော်တို့အဓိက eliminate လုပ်တဲ့ process ကိုကျွန်တော်တို့လုပ်ချင်ပါတယ်။ဟိုမြန်မာသူတို့ရှင်ကြတော့ကျွန်တော်တို့ဟိုသူတို့ရဲ့စပယ်ပေါ်ကိုကျွန်တော်တို့အတန်လုံးကြီးလိုက်စာကြီးချပေးတဲ့ service ပြီးကျွန်တော်လုပ်ချင်ပါတယ
်။ဟုတ်ပြီ။ဆိုတော့နိုင်ငံသားတွေကနေပြီးတော့ထွတ်ထွတ်ဒီ website မှာလာပြီးတော့သူတို့ခီးစဉ်အတွက် booking လုပ်ကြပြီဆိုရင်အခုကထွတ်ထွတ်ကဒီ credit card တွေနဲ့ကောင်းကောင်းမွန်မွန်လက်ခံလို့ရတဲ့စနစ်ရှိနေပြီပေါ့
။ဟုတ်ကဲ့ရှိပါတယ်ခင်ဗျ။
အဲ့တော့ ထွတ်ထုတ်အနေနဲ့ရောဒီကုမ္ပဏီကိုစောစောအထွတ်ပြောသွားတဲ့ထက်မှာတော့ပါပါတယ်ဒီဟိုဟာပေါ့ဈေးနှုန်းတက်တက်တာတာနဲ့လူထုကိုဝန်ဆောင်မှုပေးနိုင်တဲ့ကုမ္ပဏီဖြစ်အောင်ကွန်ကူပိုဇီရှင်လုပ်နေတယ်ပြောလုပ်နေတယ်လို့ပြောတယ်ဒါပေမဲ့ဘလောက်ထိများကြီးကြီးကျော်ဘလောက်ထိရည်မှန်းချက်ထားတယ်လဲကုမ္ပဏီအနေနဲ့ဟိုဘလောက်ထိရအောင်လုပ်နိုင်လုပ်ချင်တယ်ဆိုတော့ရည်မှန်းချက်ရှိလဲ
အော်ကျွန်တော်တို့ကပြောရင်ပြောမယ်ဆိုလို့ရှိရင်တော့ဗျာအခုဒီမှာ market က research လုပ်ကြည့်ရတော့ 3.8 million dot domestic winning air traveler ရှိရပါတော့အဲအားလေ aviation industry report ကိုပြောပါအဲကျွန်တော်တို့ဟိုဒီကျွန်တော်ရည်မှန်းချက်ကဒီထဲမှာကျွန်တော်တို့ major player ဖြစ်အောင်လို့ကျွန်တော်တို့ internet marketing ကိုကျွန်တော်အဓိက utilize လုပ်ပြီးတော့အဲ့လိုမျိုး company ဖြစ်အောင်လုပ်မယ်လို့ရည်ရွယ်ရှိပါတယ်ခင်ဗျာ
အခုထွတ်ထုတ်ကုမ္ပဏီကဘယ်လောက်ကြီးတယ်လဲဝန်ထမ်းဘယ်လောက်ရှိတယ်လဲ
အာကျွန်တော်ကအခုမှစတာခင်ဗျာခုမှစတာဆိုတော့ကျွန်တော် operation license ရပြီးစပြီလို့ဒါမေလမှာစလို့ဒါဆိုတော့ဝန်ထမ်းတော့လောလောဆယ်6လောက်ပဲရှိပါတယ်ဒါပေမဲ့ကျွန်တော်တို့က only scalability နဲ့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့တကယ်အများကြီးခက်နေလို့ခက်လို့ရပါတယ်လူပိတ်အများကြီးမတုံးမနဲ့
အော်ဟုတ်ပြီ
မာမားကတ်ကိုကျွန်တော်တို့ဟိုနေလူအနေကျင်းနေပဲဟွာဖြစ်နိုင်ပါတယ
်ထုတ်ဟာတချင်ကနိုင်ငံခြားမှာနေခဲ့တယ်နိုင်ငံခြားမှာလည်းအလုပ်လုပ်ခဲ့တဲ့လူငယ်တူဦးဖြစ်တယ်အခုမြန်မာပြည်ထဲမှာအခုပြောင်းလဲမှုတွေဖြစ်လာပြီးတော့လမ်းစာတွေပွင့်လာတာပုံမှန်ပြန်ပြီးစီးပွားရေးလှုပ်တယ်ပေါ့နော်ကွန်ကူကုမ္ပဏီထောင်ပြီးလှုပ်တယ်ဆိုဘာကြောင့်မြန်မာပြည်ပြန်ပြစ်တာလဲ
အာကျွန်တော်ဘာကြောင့်မြန်မာပြည်ပြန်ပြစ်တာလဲဆိုကြဟိုနေအဲမြန်မာပြည် market ကအဲ့လောက်ကြီး situated မဖြစ်ဘူးလို့ကျွန်တော်ခံစားရတယ်ဘာမဖြစ်လို့မဖြစ်လို့ရှိရင်ကျွန်တော်ကတော့ consumer market ရှိရင်ကျွန်တော်ဆိုတာချင်းအပြင်းအနေဆိုလို့ရှိရင်တော့အတိအကျကြီးမဖြစ်နိုင်ဘူးဒါပေမဲ့တချို့ consumer market တွေကကျွန်တော်ထင်တယ်ဟိုနေဘယ်လိုရောမလဲဟိုအခုမှ business တွေအစားပြီး catch up လုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်မှအရင် market က situation မဖြစ်ဘူးလို့ကျွန်တော်ခံစားရတယ်။ဒါကမှတော့ဒီနိုင်ငံမှာဆိုလို့ရှိရင်ဟို product နဲ့ services နဲ့အများကြီးရှိတဲ့လောက်ကြီးမရှိသေးဘူး။အဲ့ခါကျမြန်မာပြောမယ်ဆိုလို့ရှိရင်တခြားနိုင်ငံမှာဥပမာပြောမယ်ဆိုလို့ရှိရင်ပေါ့နော်။ဒါလည်းကျွန်တော် command ပြီးပါကျွန်တော်မှ data အချက်လက်အဲ့လိုမျိုးလည်းမဟုတ်ဘဲနဲ့ကျွန်တော် command ကြီးကပြောမယ်ဆိုလို့ရှိရင်ဒါလည်းလူတော်များတော့ကျွန်တော်ထင်တယ်ကျွန်တော်လည်းခံစားရတယ်ထင်ပါတယ်။ဟို product တစ်ခုကိုအဲ့လေအရောက်တရာတခြားနိုင်ငံရောင်းနေမယ်ဆိုလို့ရှိရင်ဒီမှာလူ၁၀ရောက်ပဲရောင်းနေမယ်။ဒါပေမဲ့ဈေးကွက်ကကြောက်တော့လေလူ၁၀ရောက်ထက်မကောက်ဒေတာလုံးနဲ့ဈေးကွက်ကပိုကြီးရဲ့အဲ့လိုသဘောမျိုးပေါ့နော်။အဲ့လိုကျွန်တော်ကန်စားရပါတယ်။နောက်တစ်ခုကကျွန်တော် product services အဲ့လိုမျိုးရှိရဲ့ solution တော့မအဲ့ service တွေကနောက်ထပ်အများကြီးတစ်စင်းပြီးတစ်စင်းအဲ့လိုပိုတက်ပြီးတော့ဟိုကောင်းမွန်လာဖို့လိုသေးရဲ့ဗျ။အဲ့ခါကျတော့အဲ့လိုဖြစ်ဖို့ကကျွန်တော်တို့လုပ်အောင်မယ်ပေါ့နော်။နောက်ဆက်ရင် business တွေရှိရဲ့နောက်ကျတော့ရှိရင်အဲ့ business တွေကို customer service ပို့ဖို့ကောင်းတဲ့ဒီစီယာပို့ရောအားလာကြရလာတယ်အဲပြီးလို့ရှိရင် customer ပူကောင်းတဲ့ service တွေအားလာကြရတာပြီးနောက်တစ်ဆင့်ကဘာဖြစ်လဲဆိုတော့ technology ပူကောင်းတဲ့ဟာရရတာကျွန်တော်တို့ကကျွန်တော်တို့ပထမဦးအဆင့်လာတဲ့စီးပွားရေးလေကျွန်တော်ထင်တယ်ဒီချို့ business တွေကအဲအဲ့ဒါကြောင့်မလို့လေကျွန်တော်ပြလာပါပါ
ကိုယ်စုံဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနေ့ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလူနာမွဲလူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေ
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနိုင်ငံကငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေတနင်္လာနေ့ညပိုင်းစီးစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင်ခုတော့တရင်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသည်များအစီအစဉ်ရဲ့အလဲပါမဆုမျက်မုံစီစဉ်တင်ဆက်ထားတာကိုကိုသားညူဦးကကူညီထားပါတယ်ရှင
်စ
smart လက်ကင်ဖုန်းတွေ tablet computer တွေကိုတခုနဲ့တခုပို့ပြီးတော့စမ်းသစ်အောင်တီထွင်နေကြတဲ့နေရာမှာဒီပစ္စည်းတွေတခုနဲ့တခုကြားမှာကျိုးမဲ့ဆက်သွယ်နိုင်မဲ့နည်းစနစ်တွေရဲ့အခန်းကလည်းတော်တော်လေးအရေးပါလာပြီကိုသားညုံရဲ့
ဟုတ်တယ်ဗျအခုဆိုလို့ရှိရင်တချင်းသာတိုးကျယ်လောက်တာကစပြီးတော့အိန္ဒိကတောက်ခတ်တာဆုံး smart phone တွေသုံးပြီးတော့လုပ်နေကြပြီဆိုတော့အဲ့ဒီပစ္စည်းတွေတခုနဲ့တခုကြားမှာဆက်သွယ်နိုင်မှုကလည်းအရေးကြီးပြီဗျ
အဲ့လိုမျိုး smart device ပစ္စည်းတွေတခုနဲ့တခုကြားမှာဆက်သွယ်တာကိုနည်းပညာအသုံးအနှုန်းနဲ့ပြောရင်တော့ pairing လုပ်တယ်လို့ပြောပါတယ်အဲ့ဒီလိုမျိုး pairing လုပ်ကျိုးမဲ့ဆက်သွယ်နိုင်ဖို့အဓိကသုံးနေကြတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ကတော့လောလောဆယ်မှာကြည်ကြဲပြန့်ပြန့်သုံးနေကြတာကတော့နှစ်ခုရှိပါတယ် Bluetooth စနစ်နဲ့ Wi-Fi စနစ်ပါအခုခေတ်မှာတော့ကွန်ပျူတာသုံးနေတဲ့သူလက်ကင်ဖုန်းရှိကြတဲ့သူတိုင်း Wi-Fi နဲ့ Bluetooth ဆိုတာကိုအကျွမ်းဝင်နေကြမယ်ထင်ပါတယ
်လက်ကင် Mobile Phone ကင်သူတချို့သုံးကြတဲ့ဒီကျိုးမပါတဲ့နှစ်ချက်တွေမြန်မာပြည်မှာတော့ Hand Free လို့ခေါ်ကြတဲ့ဆက်တွေဆိုရင် Bluetooth စနစ်နဲ့ဆက်ထားတာပါနောက်ကားမောင်းနေတဲ့ဖုန်းကိုလက်ကနေပြီးတော့မကင်ပဲပြောလို့ရအောင်ကားစပီကာနဲ့ချိတ်ဆက်ထားတာဆိုရင်လည်း Bluetooth စနစ်ကိုပဲသုံးထားတာပ
ါအခုနောက်ပိုင်းထွက်လာတဲ့လက်ကင် mobile phone တွေကိုမှအသုံးဆောင်လို့ဝတ်လို့ရတဲ့နောက်ဆုံးပေါ် gadget ပစ္စည်းတွေကပို့ပြီးတော့ဆန်းလာတဲ့တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်ဖို့ကိုပို့ပြီးတော့အသားပေးလာကြတော့ Bluetooth ရော Wi-Fi ရောကဓာတ်အားကိုအများကြီးပို့ပြီးတော့တက်တာစီတဲ့ Bluetooth Smart နဲ့ Wi-Fi Direct ဆိုပြီးတော့ကျိုးမဲ့ဆက်သွယ်ရေးနည်းစနစ်နှစ်ခုကိုထွင်လာတယ်လေ
Bluetooth ရဲ့အခန်းကဏ္ဍကအရင်ကလိုမဟုတ်တော့ပါဘူး။နေရာတိုင်းမှာ Bluetooth ကိုအခုစပြီးတော့တွေ့နေကြပါပြီ။တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်သွယ်နေကြကဘာကြီးမှာ Bluetooth Smart ကိုအားလုံးကသုံးနေကြပါပြီလို့ Bluetooth အုပ်စုပြောခွင့်ရသူ Suki Jawanda ကပြောတာကို New York Times ရဲ့နည်းပညာဆောင်မတစ်ခုမှာကိုးကားရေးထားပါတယ်
။ဒီ2010ရဲ့စပြီးတော့ Bluetooth Smart ကိုသုံးနေကြတာပါ။အရင်ပုံမှန် Bluetooth တက်အများကြီးပို့ပြီးတော့မြန်တယ်။နောက်ဆက်တွေတစ်ခုနဲ့တစ်ခုချိတ်ဆက်တဲ့နေရာမှာလည်းအရင်လိုမျိုးဒီပစ္စည်းရဲ့ setting ကနေပြီးတော့သွားပြီးတော့ချိတ်ဆက်ရမလိုတော့ပါဘူး။သူ့ရဲ့ application တက်တက် download လုပ်ထားလို့ရှိရင်လွယ်လွယ်ကူကူပဲနောက် Bluetooth Smart ပါတဲ့ဆက်တစ်ခုနဲ့ကျိုးမဲ့ချိတ်ဆက်နိုင်ပါတယ်။
နှလုံးခုန်လုံးတိုင်းနိုင်တဲ့ smart watch 9နဲ့ဆက်ထားတဲ့ android phone တွေမှာ bluetooth smart ကိုသုံးထားကြတာပါလူတွေအချိန်ကုန်တက်တာအလုပ်ရှုပ်တက်တာအောင်ထွင်ထားတဲ့ smart ပစ္စည်းအတော်များများမှာ bluetooth smart ကျိုးမဲ့ဆက်သွယ်နည်းစနစ်ကိုသုံးလာကြပြီလို့ပြောရမယ်ဗျ
တခုတော့ရှိရဲ့ကိုသားညုံရဲ့ဒီ bluetooth smart ရဲ့အားနည်းချက်ကသူကအကွာအဝေးနည်းနည်းအတွင်းမှာပဲချိတ်ဆက်လို့ရတယ်ရှင်ပေ90ကနေပြီးတော့ပေ150တကယ်လို့ကြားမှာနယံတို့ဘာတို့ဒီအတားဆီးတွေမရှိမနေဘူးဆိုလို့ရှိရင်ပေ300လောက်အတွင်းမှာပဲရှိနေတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်နိုင်မှာပ
ါနောက်ပြီးတော့ဒီ Bluetooth Smart နဲ့ပတ်သက်လို့လူညုံရေးပိုင်းဟာကွက်တချို့ရှိနေရဆိုပြီးတော့ပြောသံတွေလည်းထွက်လာသေးတယ်မဟုတ်လားဗျ Bluetooth တာဝန်ရှိသူတွေကတော့အဲ့ဒါကိုလက်မခံပါဘူးသူတို့ရဲ့နည်းစနစ်ကသိက္ကိုလုံခြုံတယ်စိတ်ချရပါတယ်လို့ပြောပါတယ
်လုံခြုံရေးနဲ့ပတ်သက်လို့ပို့ပြီးတော့စိတ်ချရတယ်ဟိုဘက်ဒီဘက်ကအချက်အလက်တွေကိုမြ мян ပို့ပြီးတော့မှအပြန်အလှန်ပို့ပေးနိုင်တဲ့ဆက်သွယ်နိုင်တဲ့ Bluetooth Smart ရဲ့ပြိုင်ဘက်ကတော့ Wi-Fi Direct ပါအရင်ရိုးရိုး Wi-Fi သုံးထားတဲ့ပစ္စည်းတွေဆိုရင်တစ်ခုနဲ့တစ်ခုချိတ်ဆက်ချင်လို့ရှိရင် Internet ချိတ်ထားတဲ့ Router ကနေပြီးတော့တဆင့်သွားပြီးတော့ကျိုးမဲ့ဆက်သွယ်ခဲ့ကြရတာမလား Wi-Fi Direct ကကြတော့ကြားခံ Router မလိုတော့ပါဘူး Wi-Fi Direct နည်းစနစ်သုံးထားတဲ့ပစ္စည်းတွေကြားမှာဓာတ်ရိုက်ကျိုးမဲ့ဆက်သွယ်နိုင်တယ်လေ
လွယ်လွယ်နားလည်အောင်ပြောရရင်တော့ Wi-Fi Direct က Wi-Fi ကျိုးမဲ့ဆက်သွယ်ပြီးတာပါပဲ။ဒါပေမဲ့ Internet ကနေတဆင့်ချိတ်ဆက်စရာမလိုတော့တာပါ။ Wi-Fi Direct ကင်မရာနဲ့ရိုက်ထားတဲ့ဓာတ်ပုံတွေကို Wi-Fi Direct လက်ကင်ဖုန်းကိုဓာတ်ရိုက်လှမ်းပို့လို့ရတယ်။ Wi-Fi Direct လက်ကင် Mobile Phone တွေကချက်လက်တွေကို Wi-Fi Direct Printer မှာဓာတ်ရိုက်လှမ်းပြီးတော့ Print out လုပ်လို့ရတာမျိုးပါ။
Wi-Fi Direct ကျိုးမဲ့ဆက်သွယ်နည်းကိုသုံးထားတဲ့ပစ္စည်းတွေကအနည်းအနားမှာတခြားဘယ်လိုမျိုး Wi-Fi Direct ပစ္စည်းတွေရှိနေတယ်ဆိုတာကိုလည်းသိအောင်လှုပ်ထားပေးပါတယ်။ Google ရဲ့ Android လက်ကင်ဖုန်းတွေမှာဆိုရင်ဒီ Android 4 ကစပြီးတော့မှ Wi-Fi Direct စနစ်ကိုသုံးထားပါတယ်။တခါဒီ Samsung ကတော့သူ့ရဲ့ Galaxy 2 Mare က Wi-Fi Direct ကိုထည့်ထားတာပါ။ iPhone ဆိုလို့ရှိရင်လည်း 5S တွေကပါတယ်။နောက် HTC, LG, Sony တို့ကလည်းသူ့ရဲ့နောက်ပိုင်းထုတ်တဲ့ဒီ smartphone တွေမှာ Wi-Fi Direct ကျိုးမဲ့ဆက်သွယ်ချိတ်ဆက်နိုင်တဲ့စနစ်တွေကိုတတ်ထားကြတာတွေ့ရမှာပါ
။ Wi-Fi Direct က device တွေတစ်ခုနဲ့တစ်ခုကြားမှာဓာတ်ရိုက်ချိတ်ဆက်လို့ရသွားတယ်။Bluetooth Smart လို့လဲအကွာအဝေးအကန့်အသတ်မရှိဘူးဆိုတာကအာသာချက်လို့ပြောနိုင်ပါတယ်။ဒါပေမဲ့ Bluetooth Smart ကကြပြန်တော့ Wi-Fi Direct Tag ကိုဈေးကအများကြီးပို့ပြီးတော့တက်တာသွားပြန်ရောဗျ
။ဘလို့ပဲဖြစ်ဖြစ်ဒီလူတွေအကျိုးအတွက်ပေါ့လေ Electronic Gadget ပစ္စည်းတွေတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်အသုံးပြုနိုင်မဲ့နည်းပညာတွေထွင်နေကြအောင်မှာပဲဆိုတော့ New York Times သတင်းစာကြီးရဲ့နည်းပညာဆောင်းပါးထဲမှာပြောထားတယ်လို့ပဲ Wi-Fi Direct ပဲဖြစ်ဖြစ် Bluetooth Smart ပဲဖြစ်ဖြစ်ကျိုးမဲ့ဆက်သွယ်နိုင်တဲ့နည်းစနစ်တွေထည့်ထားတဲ့ပစ္စည်းတွေကတော့လူတွေစီမှာပို့ပြီးတော့များလာဖို့ပဲရှိနေပါလိမ့်ရှင
်မ
ဆုမြင့်မွန်အစီအစဉ်ပြီးကိုသားညူကူညီတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ခုတော့မနေ့ဖြန်ည9:00နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
မြူသားဒီမိုကရေစီဖွဲ့ချုပ်အင်အာဒီပါတီကလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့ပြည်ဝင်ကြေညာလိုက်ပါပြီ1990ပြည်ရွေးကောက်ပွဲမှာတကယ်နဲ့အနိုင်ရခဲ့ပြီနဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမခံခဲ့ရတဲ့အင်အာဒီပါတီအနေနဲ့ဒီဒီချင်းရွေးကောက်ပွဲမှာနိုင်ငံရေးအရဘယ်လောက်အထိနေရာရလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်အင်္ဂါနေ့ညတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် +1 2 3 2 3 2 5 5 5လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်မနေ့ဖြန်ညအင်္ဂါနေ့ည9:00မှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်တော်တော်ရှင်များရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်သင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမိနစ်စာအင်္ဂလိပ်စာနဲ့မကျေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလွန်အလဲပါခုတစ်ပတ်စီစဉ်မှာတော့ပင်လယ်ဓမြကားရိုက်ဖို့ဩစတြေးလျကိုရောက်နေတဲ့မင်းသားဂျော်နီဒက်ပ်တယောက်ကလေးဆေးရုံကိုသွားလက်ပတ်သက်သတင်းအင်္ဂလန်အမျိုးသမီးဘောလုံးအသင်းကိုမင်းသားဝီလျံကတွေ့ဆုံတဲ့သတင်းနဲ့အတူအနုပညာလောကကသတင်းအတိုထွားတွေကိုမအေးတန်နာကျော်ကတင်ဆက်ထားပါရရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဆေးရုံမှာကလေးတွေတွားကြည့်ပြီးတော့အပေးခဲ့တဲ့ပင်လယ်ဓမြမင်းသားဂျော်နီဒက်ဆယ်နှစ်သာပေါင်းသင်ပြီးတော့ခွာပြဲကြတဲ့မင်းသားဘန်အန်ဖလက်စ်နဲ့မင်းသမီးဂျန်နီဖာဂါနာဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထုတ်ထွက်တာကိုပြောပြပေးသွားပါမယ်ရှင်ကပ္တိန်ဂျက်စ်ဖဲရိုးဆိုတာနဲ့ဟောလိဝုဒ်ရုပ်ရှင်ပရိသတ်တွေ Pirates of the CaribbeanCaribbean ပင်လယ်ဓမြများရုပ်ရှင်ဇာတ်ကားနဲ့တွဲမြင်မိမဲ့ Hollywood မင်းသား Johnny Depp ဟာရုပ်ရှင်တွေကဇက်ကောင် Captain Jack Sparrow လို့ဝတ်စားပြီးတော့ Australian နိုင်ငံ Brisbane မြို့က Children's Hospital Foundation ကလေးဆေးရုံကိုဇလိုင်းလ9ရက်နေ့ကပဲသွားရောက်ခဲ့ပါတယ်။သူနဲ့အတူတူ Caribbean ပင်လယ်ဓမြကားမှာပါဝင်တဲ့ဇက်ကောင် Scrum မင်းသား Stephen Graham လည်းလိုက်သွားပြီးတော့ Luna ကလေးတွေကိုသွားတွေ့ပြီးတော့အားပေးခဲ့ကြတာပါ။ရုပ်ရှင်တွေကဇက်ရုပ်တိုင်းအပိုင်းပိုင်းပြက်ကျနေတဲ့ဝတ်စုံရင်းကြက်ခဲအလိတ်တွေဖြစ်နေတဲ့သပင်ရင်မျိုးလုံးမှာကာချယ်ရီရင်နဲ့သူ့ကို Lady Slando ကလေးဆေးရုံကဆေးရုံတက်နေတဲ့ကလေးတယောက်ကလိုက်ပြပေးခဲ့ပါတယ်။သူက Luna ကလေးတွေအတွက်အမားစကားကိုဗီဒီယိုနဲ့ရိုက်ခဲ့တာပါ
။ Thing is I have in my hand but I've got it and I'll nick it which obviously but I just wanted to sayThank you to Juice CV for having me on. I've had a wonderful time. I've had a fantastic time meeting all the kids and everyone and the parents and the people and all that.
ကျွန်တော်အခုလိုလာရောက်ရတာအမတန်မှဝမ်းသာပါတယ်တဲ့။ကလေးတွေအားလုံးရောသူတို့မိဘတွေစေယုံဝင်တဲ့အားလုံးပဲတွေ့ရတာအရင်ကောင်းပါတယ်။အားလုံးရဲ့စိတ်ထဲကြက်ခံမှုနဲ့တတ်တည်ကိုလေးစားပါတယ်လို့မင်းသား Johnny Depp ကပြောသွားပါတယ်။ Johnny Depp ဟာ Pirates of the Caribbean ဇက်လန်တွေရဲ့ပြင်စမမြောက်ဇာကားရိုက်ဖို့အတွက် Australia နိုင်ငံ Queensland မှာလာနေတာဖြစ်ပါတယ်။အခုလိုစေယုံလာရောက်လဲပတ်ပြီးတော့အားပေးစကားပြောဖို့ကတော့ Johnny Depp နဲ့သူ့ရဲ့ရုပ်ရှင်တွေကတငယ်ချင်းတို့စပြီးတော့အကြံရတာပါလို့စေယုံကထုတ်လွှင့်တဲ့ကလေးရုပ်သံလိုင်း Juice TV ကပြောပါတယ်ရှင
်။What is that?
ဗြိတိန်တော်ဝင်မိသားစုက Cambridge မြို့သားမင်းသားဝီလျံဟာကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်အင်္ဂလန်အမျိုးသမီးဘောလုံးအသင်းကိုဇူလိုင်လ9ရက်နေ့ကကန်စင်တန်နန်းတော်မှာအခမ်းခဲ့ပါတယ်။အင်္ဂလန်အမျိုးသမီးအသင်းကဂျာမနီအသင်းကိုတကူးကိုမရှိနဲ့ဇူလိုင်လ4ရက်နေ့ကကနေဒါမှာအနိုင်ကမ်းခဲ့ပြီးတော့တတိယနေရာကိုဆုတ်ခွခဲ့တာပါ။ကမ္ဘာဖလားကိုတော့ American အမျိုးသမီးဘောလုံးအသင်းကဆုတ်ခွသွားတာဖြစ်ပါတယ်။အင်္ဂလန်အမျိုးသားအသင်းဟာ UK မှာကျင်းပတဲ့1966ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဝင်းဘလီကွင်းမှာအနောက်ဂျာမနီကိုအနိုင်ကမ်းခဲ့ပြီးတော့ကမ္ဘာဖလားကိုဆုတ်ခွနိုင်ခဲ့ပါတယ်။အဲဒီနောက်မှာတော့1990မှာတခါ
Italy Magazaro, Muda Biamama, Strota Nia, Yaraga, Lebio, Ba Suma, Matelo, a cool mutami at the Amyuga, Tuzavare, Mena William Garo, English Bolon, the Okatap Separation.
Then we should do this every day.
Hollywood ka thait tan zanee maung nae phit de Minna Ben Affleck ne Min the Mi Jennifer Garner ro ha thuru ye 10 nit pye mingla nit pat le cha yaw pi lo naw de ye ma be thuru lan khwae ro me lo jin nya daw ba de thuru ye jin nya jet the ma ro te cha sin sa pi lo ma dilo kwa shin pye se bo khae 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 ne song phye lai ya da ba ti yaw ne ti yaw ta ngae jin lo mai swe lo chit chit khin khin ne set pi lo nei daw pi lo khle re ko pu re pi lo saung shao daw ba me lo pyo daw ba de Oscar Sushin Minna Ben Affleck ne Jennifer Garner ro ha 2003 ka Daredevil nyoushin saka ma adu du tayou saung pi lo twei kha ja da ba 2005 ma tu lo let thak kha ja pi lo akhu so yin 10 nit aw klei 3 yaw shi ba de tu lo kwe ni da ka ro 6 la jaw bi lo tu lo chaung go ti ye tu ti yak ka writer tadin thana go pyo ba de California taung mai ga tu lo nei ain na ma le dilar aso bai ga ain pyaung ne ka ri ne pisi ten ni ya twei ya de lo chaw cha su ri chaung pho pya de tadin ni ma twei ya lo tu lo kwe bi so de tadin ni ga pu pi lo pyan nan ni da wa Minna Ben Affleck ha 2012 khu ne yau shin a go ne Oscar su ya ra phi pi lo 2014 yau shin Gone Girl ga le yong win ma lu mya pi lo akhu ne bai ni ma pu pi lo aw myin mu ya la tu phit par de
ကျောင်းသူရဲအကြောင်းစူးစီးတင်ဆက်တဲ့မအေးတနာကျော်ရဲ့တတန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်တောတာရှင်တို့ခုနားဆင်နေကြရတာကတော့ဖီယိုအေးမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ခုတော့သတင်းမဆင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ရဲ့အလဲပါခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကလ
ဒါအလုံးဒီတန်းတူဖြစ်တဲ့အတွက်ခွဲခြားမှုလုံးဝမရှိစေရဘူးလို့ကျွန်မယုံကြည်ပါသည်။ဒီတရားရမှာအနောက်မှာမချန်ခဲ့စေရဘူးလို့ယူနိုက်တက်နေရှင်းမီလီနီယမ်ဒီကလရေးရှင်းကြီးအဓိကကြတဲ့ဂတိတစ်ခုဖြစ်ပါတယ်။လူသားများနဲ့ကပ္ပဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးဆုံးအရာများမှာနံပါတ်၁ငွေမှောင်းပါခြင်း၊စီးနင်းမှုတည်ခြင်း ပပျောက်စီရမယ်။နံပါတ်၄ကြတော့လူသားအလုံးဘဝလုံခြုံရေးနဲ့လုံခြုံခိုင်မာတော့ကျမရဲ့ပညာရေးစီးပွားရေးစသည့်အခွင့်အရေးများကိုရရှိစေရှင်။နံပါတ်၃ကြတော့ခွဲခြားမှုမရှိတဲ့ဒန်းလူညံ့မှုကိုဥတီချက်ထားပြီးကျွမ်းရပါမယ်။ဒါမှအလုံးပတ်ဝန်းတော့လူမှုအတိုင်းဝိုင်းတစ်ခုဖြစ်ပေါ်လာ လာမျိုးချာယုံကြည်ပါသည်။နံပါတ်၄ကြတော့စစ်မှန်တဲ့အစိုးရတည်းရဲ့ဖြစ်ပေါ်လာရေးဟာအရေးကြီးဆုံးဖြစ်ပါတယ်။အစိုးရစီတည်သူတို့၏အခွင့်အရေးနဲ့ဘဝလုံခြုံရေးကိုအမှခံပေးရမည်။ပြည်သူစစ်ရစီဘီအကြံဖတ်မှုများကိုရပ်တန့်ရပ်တန့်စေရမည်။နံပါတ်၅ကြတော့မိခင်နဲ့ကလေးတို့၏အခွင့်အရေးဥပဒေများစီမံကိန်းများ တန်တင်းမှုများနဲ့တကွစနစ်တကျဖြစ်ပေါ်လာရေးဟာအရေးကြီးပဲ။ကဘာဖွံ့ဖြိုးတိုးတက်ရေးအတွက်ဟာအဓိကကြောင့်အရာဖြစ်ပါတယ်။ဆိုတော့နံပါတ်၆ကြတော့သဘာဝပတ်ဝန်းကျင်တိတိုသင်းသင်းရမယ်ဆိုတာကိုကျွန်မယုံကြည်ပါတယ်။မကြောင်လဲဆိုတော့ဒီကဘာအခုလောလောဆယ်မှာစစ်တရာစုမှာစီလူတွေတော်တော်များများကစစ်ဘေးဒုက္ခဒဏ်တွေသဘာဝပတ်ဝန်းကျင်
the natural disaster mo po no edi andi mya ne yin sai ni ya de tu ha ka ba ma shi de lu da dai ma taung win shi de di ka ba yi lu da yi lu jun mu ha number 1 just some phi de ya ti khu phi ba le so la lu da dai ma taung win shi a so ya ti khu de na ma ho bu so lo chin lo yi ju ba ju ကျူးစားရမယ်ကျွန်တော်ရေးစွန့်ရင်နဲ့ကျွန်တော်တို့မှာရှိတဲ့ပူပေါင်းဆောင်ရွက်မှုဟာအရာအဓိကအရေးကြီးပါတယ်လို့ကျွန်မယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းဒိုမီတာ3058တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါVOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြင်းကြီး VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ဖီယိုအေးရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်တွင်သတင်းအရင်ချုပ်ကိုမအေးတန်နာကျော်ကတလက်ပြောပြပေးပါအောင်ရှင
်ဂရင်းနိုင်ငံရဲ့ငွေကြေးပြဿနာကိုဖြေရှင်းနိုင်မှုအတွက်ထိပ်သီးဆွေးနွေးပွဲတစ်ခုအမြန်ဆုံးကျင်းပခဲ့ပြီးကြတဲ့နောက်မှာတော့ဂရင်းနဲ့ဥရောပနိုင်ငံတွေတတိယငွေကြေးထောက်ကူစီစဉ်တစ်ခုကိုသဘောတူလိုက်ကြပါတယ်18နှစ်ကြာပြောဆိုဆွေးနွေးခဲ့ကြပြီးတဲ့နောက်မှာအားလုံးတညီတညွတ်ထဲထောက်ခံခဲ့တဲ့သဘောတူညီမှုရရှိခဲ့တယ်လို့ EU ဥရောပသမဂ္ဂဥက္ကဋ္ဌဒေါ်နယ်တက်စ်ကဘရပ်ဆဲလ်မြို့တော်ကနေဒီကနေ့ပဲပြောသွားတာဖြစ်ပါတယ်ဂရီအတွက်သိက္ခာလိုအပ်နေတဲ့အဆိုပြုဒေါ်လာတန်တသိန်းနီးပါးရရှိဖို့အတွက်ဂရီတို့ဘက်ကလည်းခက်ခဲတဲ့ပြုရင်ပြောင်းလဲမှုတချို့ကိုလှုံ့ဆော်ဖို့သဘောတူခဲ့ပါတယ်အထင်ယူဆွေးနွေးညှိနှိုင်းနေရတဲ့အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာပြည်စုံတဲ့သဘောတူညီချက်တစ်ရက်အပြီးသက်ချမှတ်နိုင်ဖို့အတွက်အမေရိကန်ပြည်သူ့ဘာဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံကဆေးစပ်ညှိနှိုင်းသူတွေဒီကနေ့တနင်္လာနေ့မှာဆက်ပြီးတော့ကြိုးဝမ်းနေကြပါတယ်။အီရန်လက်ထောက်နိုင်ငံသားရေးဝန်ကြီးအဘတ်အရချီကတော့သဘောတူညီချက်ရဖို့သူမျှော်လင့်ပေမဲ့လို့တချို့ကိစ္စရပ်တွေမှာညှိနှိုင်းလို့မရနိုင်သေးတဲ့အကြောင်းနဲ့ဒီကနေ့မကုန်ခင်ဆုံးဖြတ်ချက်တစ်ရက်ချမှတ်နိုင်မလားဆိုတာကတိမပေးနိုင်သေးဘူးလို့ဆိုပါတယ်။ဒီကနေ့တင်းနယ်လာနေကိုအပြည့်အစုံသဘောတူညီမှုရယူဖို့အတွက်နောက်တစ်ကြိမ်နောက်ဆုံးရက်အဖြစ်နဲ့ညှိနှိုင်းသူတွေတက်မှတ်ထားတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအငင်းပွားပွဲဥပဒေမူကြမ်းတစ်ခုကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေမူကြမ်းဟာအစိုးရကိုစိန်ခေါ်တဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုအာဏာပိုင်တွေအနေနဲ့နှိပ်ကွပ်နိုင်တဲ့အခွင့်အာဏာအပြည့်အဝရသွားစေမယ်လို့ဝေဖန်သူတွေကပြောနေတာပါ။ကမ္ဘောဒီးယားနိုင်ငံရဲ့အသင်းပင်းနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းများဆိုင်ရာဥပဒေကအစိုးရမဟုတ်တဲ့အဖွဲ့အစည်းမှန်သမျှကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ပြီးတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်လို့အစိုးရကရှုမြင်တဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့လှုံ့ဆော်မှုတွေကိုလုံးဝနှိမ်နှင်းနိုင်မှုအစိုးရကိုအခွင့်ပေးထားတာဖြစ်ပါတယ်။ Heineken Beer Company ဟာမြန်မာနိုင်ငံမှာဒေါ်လာတန်60တန်းဘီယာချက်ဆက်ယုံဖွင့်လိုက်ပါတယ်။နှစ်စဉ်ဘီယာလီတာပေါင်း33တန်းထုတ်လုပ်မဲ့ဆက်ယုံမှာဒေသခံအလုပ်သမား200ကျော်ကိုအလုပ်ခန့်အပ်မယ်လို့ Amsterdam မြို့မှာထုတ်ပြန်တဲ့ Heineken ရဲ့ညွှန်ကြားချက်မှာဖော်ပြထားပါတယ်။အခုလိုမျိုးဘီယာဆက်ယုံဖွင့်လိုက်တာဟာဟန်နီကန်ရဲ့ဒွန်းတက်နှုံးမြင့်ရေးွက်တင်တဲ့ထိတွေ့မှုကိုတိုးချဲ့တာဖြစ်တယ်လို့လည်းဟန်နီကန်ကပြောပါတယ်ရှင
်။တင်းလာနေနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ကညင်ညာပေးခဲ့တာပါ။ဒီကနေ့ညစီစဉ်ထုတ်လုပ်ရေးမှုကဒေါ်ခင်မျိုးသက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10နာရီထိလိုင်းဒိုမီတာ2532.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.